နိုင်ငံက fashion လုပ်ငန်းကြီးတစ်ခုဖြစ်တဲ့ H&M ရဲ့မြန်မာနိုင်ငံကလုပ်ငန်းတွေမှာအလုပ်သမားအခွင့်အရေးချိုးဖောက်မှုတွေရှိနေကြောင်းဆွဆွချက်တွေထွက်ပေါ်လာတဲ့အပေါ်စုံစမ်းစစ်ဆေးနေတယ်လို့ကုမ္ပဏီကပြောပါတယ်။စီးပွားရေးလုပ်ငန်းတွေကလူအခွင့်အရေးချိုးဖောက်မှုအခြေအနေတွေကိုစောင့်ကြည့်အခက်ခတ်နေတဲ့ Britain ခြေစိုက် BHRRC အဖွဲ့ကထုတ်ပြန်လိုက်တဲ့အလုပ်သမားအခွင့်အရေးချိုးဖောက်မှုနဲ့ပတ်သက်တဲ့အစီရင်ခံစာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေပြီးသက်ဆိုင်သူတွေနဲ့အတူပူးပေါင်းပြီးလိုအပ်သလိုပြုပြင်သွားမှာဖြစ်ကြောင်း H&M ကကြေညာချက်ထုတ်ပြန်ပါတယ်။ BHRRC အဖွဲ့ရဲ့အစီရင်ခံစာမှာတော့2022ခုနှစ်ဖေဖော်ဝါရီလကနေ2023ခုနှစ်ဖေဖော်ဝါရီလအတွင်းအလုပ်သမားအခွင့်အရေးချိုးဖောက်မှု156ခုကိုဖော်ပြထားပြီးဒီရင်နှစ်က56ခုရှိနေရာကနေဆရာနာသိပြီးနောက်ပိုင်းပိုဆိုးလာတာကိုထောက်ပြထားပါတယ်။လုံသမားအခွင့်အရေးချိုးဖောက်မှုတွေမှာလစာလျှော့တာလစာကိုမတရားသဖြင့်ဖျက်ယူတာတွေအများစုပါဝင်ပြီးတစ်ဖက်သက်အလုပ်ဖြုတ်တာလုပ်ငန်းခွင်အခြေအနေနှိမ့်ကြတာမတရားသဖြင့်အလုပ်ချိန်တဲ့ပိုခိုင်းတာတွေပါဝင်တယ်လို့လည်းဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။ Sweden အခြေစား H&M ကုမ္ပဏီကတော့မြန်မာနိုင်ငံကလက်ရှိအခြေအနေတွေပေါ်အထူးစိုးရိမ်ကြောင်းနဲ့စံတတ်မှတ်ချက်တွေနဲ့အညီလုပ်ငန်းတွေကိုလုတ်ကင်ဖို့စင်ခုံမှုတွေကြီးမားနေတယ်လို့လည်းညကြမှာပြောဆိုထားပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလကစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအထက်ကျုပ်စစ်ရုံတွေကအလုံသမားအခွင့်အရေးအခြေအနေတွေကိုစောင့်ကြည့်အခက်ခတ်နေတဲ့ BHRRC အဖွဲ့ရဲ့အစီရင်ခံစာမှာပဲနောက်ထပ်စစ်ရုံ124ခုကချိုးဖောက်မှုတွေကိုလည်းဖော်ပြခဲ့ပါတယ်ခင်ဗျာ